မြန်မာစစ်ကောင်စီကို G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးကိုတက်ခွင့်မပြုဖို့အိန္ဒိယပြည်ထောင်နိုင်ငံကဆုံးဖြတ်လိုက်တာကတော့မြန်မာစစ်ကောင်စီကိုအထင်အားစေမယ်လို့တုံ့ပြန်နေကြပါတယ်။ဒီဇင်ဘာမှာလုပ်မဲ့ G7 အာဆီယံနိုင်ငံသားရေးဝန်ကြီးများစီးဝေးဘက်မှာတော့မြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာပြည်ထောင်နိုင်ငံသားရေးဝန်ကြီးကမနေ့ကပြည်ထောင်စုတော်မှာပြောခဲ့တာပါ။မြန်မာမပါဘဲနဲ့အာဆီယံကလည်းတက်ဖို့သဘောတူခဲ့တာကတော့ထူးခြားတာအပြင်ဘလို့များတုံ့ပြန်တက်ရောက်မှုတွေရှိပါမလဲ။ Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer နဲ့ Euro Burma ရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ချောင်ဝေတို့ကိုဦးဝင်းမင်းကမေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုပြည်ထောင်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ် Mark Farmer ကအခုလိုစတင်ပြပါတယ
်။ We are really pleased that the British government has made this
မတ်တက်ကို G7 နဲ့အာဆီယံစီးပွားမဖိတ်ဖို့ဘရစ်ရှ်အစိုးရကဆုံးဖြတ်လိုက်လို့တကယ်ကိုကျေနပ်အားရမိပါတယ်။ G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးခြံနိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလုပ်ကိုထင်ရှားကြော်ကြားအရေးပါတဲ့အဖွဲ့ယူပါ။အဲဒီတော့မြန်မာစစ်တပ်ကိုတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်ဆေးဝါးရေးကိုဖြစ်သွားမှာ။ဒါကြောင့်မလို့လေသူတို့ကမဖိတ်ဖို့ဘရစ်ရှ်အစိုးရကိုကျွန်တော်တို့တွန်းအားပေးခဲ့တာပါ။နောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကိုအာဆီယံကလည်းလက်ခံပါတယ
်။အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှာလဲဥဟန်ချောင်ဝေကအခုလိုရှင်းပြပါလေ
The UK အနေနဲ့မဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကအာပြချင်တော့အာမဖိတ်တာဖြစ်လိုက်မယ်အာဒါပေမဲ့အာဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တော့မြင်ပါတယ်ဘာကြောင့်လဲဆိုရင်အာတနိုင်ငံနဲ့တနိုင်ငံဒီဆက်သွယ်ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိအမှတ်ပြုတာတော့အဲ့ဒီအလေထားမရှိကြဘူးသူတို့ကနိုင်ငံကိုပဲအတိအမှတ်ပြုတယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိအမှတ်ပြုနေတယ
်အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေးရမှာမဖာမနာကသခုလို၆ပြပါတယ
် It's another blow for the military coming just after
ဒါကအာဆီယံကလည်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုထိပ်ပြီးပွဲမဖြစ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လို့ဖြစ်သွားပါတယ်မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုရပေါ်မှာကြာနာသိမ့်ပြီးချစ်လာကြော်ကြမှာနိုင်ငံတကာအနေနဲ့ပို့ပြီးပြင်းထန်တဲ့ပြားပေးမှုဆလုပ်လာတာကိုနောက်ဆုံးမြင်ရတာပါမြန်မာစစ်တပ်ကတရားဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတင်းကြီးတင်းညွတ်ထဲကိုပြလိုက်တာပါ
ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲဆိုမြန်မာဦးဟန်ရောင်းကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးအဲဒါပေမဲ့တတ်မတော်အတွက်ကတော့သူတက်ကတော့အဆက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲတခြားကတော့ဒီကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူကဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပြင်မယ်သူတို့ကဖိအားကသူတို့ပေါ်မှာလာထိရဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘူးမဖိတ်ဘူးဆိုတဲ့နေရာမှာတည်င်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြင်းစီးပွားရေးရဆက်ရောက်နိုင်မှုကိုလည်းမတ်ဆာမနာကထောက်ပြပါတယ
် There won't be any short term economic impact
စီးပွားရေးရဒီတို့မှာတော့တက်ရောက်မှုသိမ်းရှိနိုင်ပါဘူးဒါနဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့အာဆီယံကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆင်းရဲခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့ပြင်မှာဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါ။ကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လို့ချင်ကြမှာမဟုတ်ပါဘူး
။ဒီပေါ်ဦးဟန်ချောင်ဝင်ကလည်းသဘောတူတယ်ရှိ အာဆီယံနဲ့မြန်မာရှေ့ဆက်ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ပြပါတယ်
အာဆီယံဥက္ကဋ္ဌအပြောင်းလဲဖြစ်တဲ့နေရာမှာသူတို့ကလည်းအကျိုးကိုစလေကိုကမ္ဘောဒီးယားကတက်လာတယ်ဆိုရင်သူ့အတွက်ပုံပြမနေတာမလားဆိုတော့အဲ့ဒါစဉ်းစားထားချင်းစဉ်းစားသားရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိကမ္ဘောဒီးယားဆိုသူတို့နည်းနည်းပိုစိတ်ချမလားဆိုအဲ့လိုမျိုးစဉ်းစားမိတယ်။ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူး
။တကယ်တော့ဒီမှာစစ်ကောင်စီအနေနဲ့ပြည်တွင်းစစ်နေမှုတွေတိုးနှစ်လာခြင်းမှာပြပခီးရတွေလည်းတိုးမြင့်ချလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။